မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီရက်ပိုင်းအကြမ်းဖက်တပ်ဖြတ်မှုသတင်းတွေဟာဆက်ဆုပ်ဖွဲ့ရတုံးလှုပ်ဖွဲ့ရဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်သွားရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေ PRP ဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေရပ်ပြီးပြန်လည်ရင်ကြားစီရေးအတွက်သက်ဆိုင်သူအလုံးဆစ်ဆက်ဆွေးနွေးကြရေးကုလသမဂ္ဂလုံခြုံရေးကောင်စီကရှင်းရှင်းလင်းလင်းတိုက်တွန်းထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့အရတားအုပ်ချုပ်ရေးကိုပြန်သွားနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးကဗက်ပေါင်းစုံကတွန်းအားပေးဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရစတီဗန်ဒူဂျာရက်စ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ
Turning to Myanmar, I can tell you that the Secretary General reiterates his deep concern.
မြန်မာနိုင်ငံပြန်ပြီးငြိမ်းချမ်းတည်ငြိမ်လာစေရေးနိုင်ငံတွေသက်ဆိုင်သူတွေဆောင်ရွက်လာစေဖို့ဒေတာရင်းနိုင်ငံတွေကအရေးပါတဲ့အခန့်ကဏ္ဍကနေဆောင်ရွက်နိုင်ပေးပါဝင်ဆောင်ရွက်ကြဖို့ကိုလည်းကုလသမဂ္ဂအထွေမှုချုပ်ကတိုက်တွန်းပါတယ်။ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာရနာဘဂနာလည်းအရှိတောင်အရှနိုင်ငံတွေကိုရောက်ရှိနေပြီးမြန်မာဆင်အာနာသိမ့်မှုအရေးနဲ့ပတ်သက်ပြီးဆွေးနွေးနေပါတယ်။မြန်မာဆီယနာသိမ့်မှုအရေးကိုတုံ့ပြန်ကင်တွယ်ရေးဒေတာရင်းနိုင်ငံတွေရဲ့သဘောထားပေါ်မှာအခြေခံပြီးထိရောက်တဲ့နိုင်ငံတကာတုံ့ပြန်ဆောင်ရွက်မှုတစ်ခုဖြစ်လာအောင်ဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကစ조사နေတာဖြစ်ပါတယ်။အရှိတောင်အရှနိုင်ငံများအသင်းဝင်အာဆီယံနိုင်ငံတွေစီကိုတွားရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုလာရောက်ဖို့စ조사နေပေမဲ့စစ်တပ်ကပြည်ဝင်ခွင့်မပေးသေးပါဘူး။ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရှာရနာဘဂနာကတော့မြန်မာနိုင်ငံကိုအတက်နိုင်ဆုံးအမြန်ဆုံးသွားနိုင်ရေးအဆင့်အင့်ရှိနေကြောင်းပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံမှာဆင်အာနာသိမ့်ပြီးနောက်ပိုင်းတပ်ဖြတ်ခံရသူအနည်းဆုံး900ယောက်ရှိနေကြောင်းစိတ်ချယုံကြည်ရတဲ့အစီအခံချက်တွေမှာဖော်ပြထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အကြမ်းဖက်မှုတွေအလုံးရပ်ဖို့လဲမြန်မာဆိုင်ရာကုလသမဂ္ဂရုံးကတောင်းဆိုပါတယ်။
The UN Human Rights Office says that as of today, credible
စိတ်ချယုံကြည်ရတဲ့အစီအခံချက်တွေအရမြန်မာဆင်အာနာသိမ့်မှုနောက်ပိုင်းတပ်ဖြတ်ခံရသူအနည်းဆုံး900ဦးရှိနေပြီးဒီထက်ပိုပြီးများနိုင်တယ်လို့ယုံကြည်ရကြောင်းဒဏ်ရာရသူကထောင်ချီရှိပြီးတချို့ကပြင်းပြင်းထန်ထန်ဒဏ်ရာရထားတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်စ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံတော်ဆီယနာသိမ့်မှုကိုဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နှင်းနေတာမှပြီးခဲ့တဲ့တောက်ကြနေနောက်ပိုင်းဆန္ဒပြသူ93ဦးသေဆုံးရာကြောင်းသတင်းတွေကဖော်ပြထားပြီးဒီထဲကအများစုကဗကိုးမျိုးကဖြစ်ကြပါတယ်ဆန္ဒပြသူတွေကိုလက်နက်ကြီးတွေအုံပြူဖြိုခွဲနေတဲ့ဆိုတဲ့သတင်းတွေအပေါ်မှာအထူးပဲစိုးရိမ်နေလို့လဲမြန်မာဆိုင်ရာကုလသမဂ္ဂရုံးကပြောဆိုထားပါတယ်ဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ့်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်အရက်သားညာချီသေဆုံးခဲ့ရတဲ့အထက်အနည်းဆုံးကလေးငယ်44ဦးပါဝင်တယ်လို့လဲကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်ရှင်